မင်္ဂလာညနေခင်းပါရှင် VOA American တန်ရဲ့2020ပြည့်နှစ် January 26ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဒီမှာခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမများသဖြင့်အောင်လဲအတူကြီးညာပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ဖြစ်ပါတယ်။တူရကီနိုင်ငံမှာတော့တောက်ချာနေကငရင်ကြောင့်သေဆုံးသူအရေအတွက်ဟာ32ဦးရှိသွားခဲ့ပါပြီ။လီဗျားနိုင်ငံကိုလက်နက်တင်ပို့ရောင်းချတာတွေမလုပ်ရဘူးလို့ဂျန်နီမှာပြုလုပ်ခဲ့တဲ့လီဗျားရဲ့ညီလာခံမှာသဘောတူထားတာကိုနိုင်ငံတွေအများပြားလိုက်နာခြင်းမရှိဘဲချိုးဖောက်ခဲ့တယ်လို့ကိုရသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကဒေသခံအရပ်သားတွေရဲ့လုံခြုံရေးအခြေအနေဘယ်လိုရှိပါသလဲဆိုတာ
။ဒီမင်းညပေါ်25ရက်နေ့ည7နာရီလောက်မှာတက်မလို့စစ်ကြောင်းတစ်ခုကတနပ်ပြစ်ပေါက်ပြီးဝင်လာတယ်လို့ပြောတယ်။ပြီးတော့မှအဲ့မရွာသားတွေစနေရမှာစုခိုင်းတယ်။ပြီးတော့တဲတွေကိုချက်တယ်
မီးပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေသန်းနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရမှာပါ။အဲဒီနောက်ထိုင်းမြန်မာနယ်စပ်ကတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေအဝင်ထွက်များတဲ့ချက်ကြီးရဒရာမှာကိုရိုနာဗိုင်းရပ်စ်စစ်ဆေးမှုကိုဒီကနေ့ထိုင်းဘက်ကစပြီးတော့ဆောင်ရွက်နေပါတယ်။အိန္ဒိယနိုင်ငံတွေမှာပလတ်စတစ်မိုက်တွေကြောင့်ရေရွညဉ့်ညံ့မှုမဖြစ်အောင်ကာကွယ်ထိန်းသိမ်းချိန်မှာမြန်မာနိုင်ငံကရောကာကွယ်ဖို့အားထုတ်မှုရှိပါရဲ့လားဆိုတာတွေသိကြရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစေအောင်လို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီကူးစက်ရောဂါကြောင့်အခုဆိုရင်သေဆုံးသူရေအတွက်ဟာ56ယောက်ရှိသွားခဲ့ဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း 2,000 လောက်ရှိဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှတေချာမသိရသေးပဲတရုတ်မသိရသေးဘူးလို့တရုတ်မျိုးသားချမ်းမာရေးဝန်ကြီးမာရှာဝေကဒီကနေ့မှပြောလိုက်ပါတယ်။ဒီဗိုင်းရပ်စ်ယောဂါကယောဂါပြူးချိန်ဟာတရက်ကနေ14ရက်ထိကြာနိုင်ပြီးတော့အဲ့ဒီချိန်တွင်မှပို့ပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာလည်းပို့ပြီးတော့တိုးလာပွဲရှိတယ်လို့သူကဆက်ပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူ688ယောက်ကိုစနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်နိုင်ငံကပြောပါတယ်။တရုတ်သမားရှီကျင်းဖင်ကတော့တရုတ်နိုင်ငံရဲ့အခြေအနေဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ဒီကူးစက်ရောဂါဗိုင်းရပ်စ်ပိုးကိုကုသဖို့အတွက်တည်ဆံဆေးရုံတွေကိုတည်ဆောက်ပြီးတော့ကျောင်းကျင်သူတွေနဲ့တခြားရင်းမြစ်တွေကိုပို့ဆောင်သွားမှာဖြစ်တယ်လို့ပြောပါရယ်။ဒီဗိုင်းရပ်စ်ပိုးဟာပြီးခဲ့တဲ့နှစ်အကုန်ပိုင်းကတရုတ်နိုင်ငံလယ်ပိုင်းဟူပေပြည်နယ်ဝူဟန်မြို့ကတောရိုင်းတိတ်ဆန်တွေကိုတရားမဝင်ရောင်းချတဲ့ပင်လယ်ဇာနဲ့ငါးသေးတစ်ခုမှာစတင်ပေါ်ပေါက်ခဲ့တာလို့ယူဆပါရယ်။မနေ့တနင်္ဂနွေနေ့ကတော့တရုတ်နိုင်ငံမှာတောရိုင်းတိတ်ဆန်ရောင်းချတာတွေကိုယာယီတမ်းမြစ်လိုက်တယ်လို့တရုတ်အစိုးရကအကြေညာထားပါရယ်ခင်ဗျာ။
တောက်ကြံနေကတူရကီနိုင်ငံအရှိပိုင်းမှာပြင်းထန်တဲ့ငွေတွေလှုပ်ခတ်တာကြောင့်သေဆုံးသူအရေအတွက်ဟာဒီကနေ့မှ31ယောက်ထိတိုးသွားပြီဖြစ်ပါတယ်။အခုထိတော့ငလျင်ကြောင်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးအဆောက်အဦအပြည့်စည်တွေအောက်ပိတ်မိနေသူတွေက45ယောက်ကိုကယ်ဆယ်ရေးဝန်ထမ်းတွေကကယ်ထုတ်နိုင်ခဲ့တယ်လို့တူရကီသမ္မတရီဆက်ထာရစ်အာဒိုဝါနာဒီကနေ့အစ္စတန်ဘူမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဒီကဲမှအောင်ကြဆင်းနေတဲ့ယာယီဥတုကြငလျင်ကြောက်ဒုက္ခရောက်သူတွေအတွက်ယာယီတဲ9000ကျော်ဆောက်လုပ်ပေးထားပြီးအစားအစာတွေလည်းပေးဝေခဲ့ပါတယ်။ကယ်ဆယ်ရေးဆောင်ရွက်သူတွေကငလျင်ဗဟိုပြုလုပ်ခတ်ခဲ့တဲ့ Severus မြို့အနားမူစတာဖာပါစာမြို့တဝိုက်ကိုအဓိကထားပြီးတော့ရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။နောက်ဆက်တွဲငလျင်600ကျော်လောက်လုပ်ခတ်ခဲ့ကြောင်းနဲ့ဒီကနေ့မနေ့ပိုင်းမှာလည်းပြင်အား4.3အဆင့်ရှိတဲ့ငလျင်တစ်ခုမလာဒီယာမြို့အနားကိုဗဟိုပြုလုပ်ခတ်သွားကြောင်းအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။အခုငလျင်ကဒေသစံတော်ချိန်တောက်ကြည8:55မိနစ်မှာ Severus မြို့အနီးမြေအောက် 6.8 ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာပါ။တူရကီမှာ1999ခုနှစ်ကအင်အားပြင်းငလျင်တစ်ခုစက်တိုက်လှုပ်ခတ်ခဲ့တာကြောင့်လူပေါင်း18000လောက်သေဆုံးခဲ့ပူပါတယ်
။ American သမ္မတ Donald Trump ကိုထပ်လွှတ်တော်မှာတရားစွဲဆိုကြားနာမှုမှာတရားလိုတွေလိုဆောင်ရွက်ကြတဲ့အောက်လွှတ်တော်ကလွှတ်ထားတဲ့မန်နေဂျာတွေကတော့ရလာရှောင်းလက်ချက်ဒီအဆုံးတက်ပြီးရနောက်စနေနေ့ကတော့သမ္မတထရမ့်ရဲ့ဥပဒေအဖွဲ့ကပြန်လည်ခြေပချက်တွေကိုစတင်ရှောင်းလဲနေပါတယ်။အင်မီရောဥပဒေရေးရာကြံပေးပက်စပလိုနီကသမ္မတထရမ့်ရဲ့ခုခံမှုအဖြစ်စတင်ခြေပရှောင်းလဲတာမှာတော့ဒီမိုကရက်အောက်လွှတ်တော်မန်နေဂျာတွေကသူတို့မှန်းထားတဲ့အတိုင်းမဆောင်ရွက်နိုင်ခဲ့ဘူးလို့ပြောဆိုသွားပါတယ်။ ဒီမိုကရက်တစ်ဥဆောင်တဲ့ဒီသမအပေါ်အေးအေးဆောင်ရွက်ချက်တွေဟာဆိုရင်သမထရမ့်ရဲ့2016ရွေးကောက်ပွဲအောင်မြင်မှုကိုဖျက်သိမ်းဖို့နောက်လာမဲ့ဒီနိုဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးသူရော့သွားနိုင်တယ်ဆိုပြီးလဲအင်မီတော်ဥပဒေကြံပေးကထပ်ပြီးတော့ဝေဖန်ပါတယ်အမေရိကန်သမိုင်းမှာရွေးကောက်ပွဲပေါ်အကြီးကျယ်ဆုံးနောက်ရှက်ဖို့ကြိုးစားနေကြတာဖြစ်ကြောင်းဒါမျိုးဖြစ်ခွင့်မပေးနိုင်ဘူးလို့လဲအင်မီတော်ဥပဒေကြံပေးကရှောင်လဲပါတယ်ဒါဆိုရင်အမေရိကန်ရဲ့အခြေခံဥပဒေကိုချိုးဖောက်မှုဖြစ်စေနိုင်သလိုအမေရိကန်သမိုင်းကိုချိုးဖောက်မှုအနာဂတ်အတွက်တာဝန်ရှိမှုတွေကိုလည်းချိုးဖောက်မှုဖြစ်မယ်။ရေးကြီးဆုံးကတော့အမေရိကန်ပြည်သူတွေရဲ့ခိုင်မာတဲ့ယုံကြည်မှုကိုချိုးဖောက်မှုဖြစ်မယ်လို့လည်းအင်ဂျီရောဥပဒေအကြံပေးပက်စစ်ဘလိုနီကပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ကအီရန်ပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့သမ္မတထရမ့်ကစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။အမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းပေးရမယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တဲ့အပေါ်မှာသူကအခုလိုတုံ့ပြန်ရေးသားလိုက်တာပါ။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကအမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်လို့တဲ့ဆန္ဒရှိပေမဲ့ပိတ်ဆို့အရေးယူထားတာတွေကိုဖယ်ရှားပေးမှာဖြစ်မယ်လို့တောက်ကြနေကတွေးဆမေးမြန်းမှုတစ်ခုအတွင်းမှာပြောခဲ့တာပါ။ဇန်နဝါရီ3ရက်ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအီရန်စစ်ဗိုလ်ချုပ်ကြီးကဆမ်ဆူလမာနီတည်ဆုံခဲ့ရပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားဆယ်စုနှစ်အတွင်းမှာတင်းမာမှုအခြေအနေအမြင့်ဆုံးရောက်ရှိခဲ့ပါတယ်။သမ္မတထရမ့်ကနျူကလ িয়ার သဘောတူစာချုပ်ကနေ2018ခုနှစ်ကနှုတ်ထွက်ခဲ့ပြီးအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အတွက်အီရန်စီးပွားရေးလည်းထိခိုက်ခဲ့တယ်လို့ရေနံတင်ပို့မှုမှလည်းကြားဆင်ခဲ့ရပါတယ်ရှင်။
VOA American Fan ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အိန္ဒိယနိုင်ငံကိုသမ္မတနိုင်ငံအဖြစ်စတင်တည်ထောင်ပြီးဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်တဲ့အိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုမြို့တော်ညူဒေါလီများဒီကနေ့ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုလူထောင်ပေါင်းများစွာပါဝင်ဆင်နွှဲပြီးတော့မြို့တော်တော်မှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်အိန္ဒိယနိုင်ငံရဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေကို1950ခုနှစ်မှာစတင်ပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီနေ့ကတော့အိန္ဒိယနိုင်ငံရဲ့သမ္မတနိုင်ငံနေ့အဖြစ်သတ်မှတ်ခဲ့ကြတာဖြစ်ပြီးအခုဆိုရင်နှစ်ပေါင်း80ရှိသွားခဲ့ပြီဖြစ်ပါတယ်။ညူရီလီမြို့မှာပြုလုပ်ခဲ့တဲ့ဒီအခမ်းအနားအတွင်းကျောင်းသားကျောင်းသူတွေ၊ဗဘွားဖွဲ့တွေ၊ရဲတပ်ဖွဲ့တွေ၊အိန္ဒိယဒီတပ်ဖွဲ့တွေကညူရီလီမြို့မှာချီတက်ပွဲပြုလုပ်ခဲ့ကြတာပါ။ဒါပြင်အိန္ဒိယစစ်တပ်ကဆက်လက်နဲ့ပစ္စည်းတွေကိုလည်းဒီပွဲမှာပါဝင်ပြီးတော့ပြသခဲ့ပြီးတော့အိန္ဒိယနိုင်ငံကသူတို့ရဲ့စစ်အင်အားကိုလည်းပြသခဲ့ပါသေးတယ်။အိန္ဒိယနိုင်ငံရဲ့စစ်အင်အားအပြင်ဒီအိန္ဒိယကဒီမတူကွဲပြားတဲ့ယဉ်ကျေးမှုပုံစံအမျိုးမျိုးအကအမျိုးမျိုးလည်းဒီဘက်မှာပါဝင်ခဲ့ပြီးတော့အမျိုးသားအမျိုးသမီးတွေကရိုးရာဝတ်စုံလေးနဲ့လည်းကပြဖြော်ပြခဲ့ကြပါတယ်။အခုနေ့အိန္ဒိယဒီသမ္မတနိုင်ငံ၏အခမ်းအနားကိုတက်ရောက်တဲ့အထက်မှာတော့ဘရာဇီးသမ္မတဂျာဘောဆိုနာရိုလည်းပါဝင်တက်ရောက်ခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာတောက်ချာနေညနေပိုင်းကအစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းဆယ်ကျော်တဲ့လူငယ်တွေဟာထပ်ပိုင်းဖြတ်ထားတဲ့တန်စီပိုင်းတွေကိုဒိုင်းတွေလိုအုံပြုခဲ့ပါတယ်။အဓိကရုံးနိုင်နေရဲတွေကတရားဒဇင်းပေါ်ကနေရှေ့တိုးတက်လာပြီးဆန္ဒပြသူတွေကိုတနက်တွေညည့်ရီယူဘုံတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။မော်တော်ကားတာယာတွေကိုမီးရှို့တာကြောင့်မိခိုးလုံးတွေထွက်နေတာကိုလည်းကောင်းကင်မှာတွေ့ရပါတယ်။စနေမနေ့ပိုင်းအရောက်မှာတော့ဘက်တိုက်မှာနောက်ထပ်လူငယ်နှစ်ဦးသေဆုံးခဲ့ပါတယ်။ဘာဆာရာမြို့ကထိုင်းတပိတ်မှောက်သူတွေရဲ့စခန်းမှာရွက်ဖြင့်တယ်ရီကိုမိရှုခံရပြီးကာဘာလာမြို့မှာဆန္ဒပြသူတွေရုံရင်းဆန်ခတ်ထပ်ဖြစ်မဲ့အခြေအနေအတွက်ပြင်ဆင်နေပါတယ်။ထင်ရှားတဲ့ဘာသာရေးကောင်းဆောင်မက်တာဒါအယ်ဆာဒါကဆန္ဒပြပွဲတွေအပေါ်သူ့ရဲ့ထောက်ခံမှုကိုပြန်ယူသိမ်းပြီးတဲ့နောက်မှာဆန္ဒပြပွဲတွေမှာပါဝင်တဲ့သူ့ကိုထောက်ခံသူတွေဟာရွက်ဖြင့်တွဲတွေကိုပြန်သိမ်းပြီးတော့စခန်းတွေကနေထွက်ခွာခဲ့ပါတယ်။ဆာဒါရဲ့ထောက်ခံမှုမရဘူးဆိုရင်တော့အီရတ်ကလက်နက်ကိုင်အဖွဲ့တချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဆန္ဒပြပွဲတွေအဆုံးသတ်အောင်ကြိုးစားလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရတ်မှာဆန္ဒပြပွဲတွေဖြစ်နေတာလေးလာနီးပါးရှိပြီးအောက်တိုဘာမှာစတင်ခဲ့တဲ့အီရတ်နိုင်ငံတဝန်ဆန္ဒပြပွဲတွေအတွင်းလူပေါင်း600ထက်မနည်းသေဆုံးပြီး2000ကျော်ဒဏ်ရာရထားတယ်လို့ခန့်မှန်းထားကြပါတယ
်။လီဗျားနိုင်ငံကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ရဘူးလို့ဂျန်နီမှာပြုလုပ်တဲ့လီဗျားရဲ့ညီလာခံမှာသဘောတူထားတာကိုနိုင်ငံတွေအများပြားကလိုင်းနာခြင်းမရှိဘဲချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။လီဗျားနိုင်ငံမှာရေရှည်အပြစ်ခတ်ရဆေးရေးဖြစ်ပေါ်လာအောင်နဲ့ကုလသမဂ္ဂ ကဒီလီဗျားနိုင်ငံပေါ်လက်နက်ရောင်းချမှုတွေပြည်ပြင်းထားတာကိုလေးစားလိုက်နာဖို့အတွက်လီဗျားနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်နေကြတဲ့ပြိုင်ဘက်အဖွဲ့တွေကိုကြော်တော့နောက်ခံပေးနေကြတဲ့ပြည်ပအင်အားကြီးနိုင်ငံတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံမှာသဘောတူခဲ့ကြတာပါလွန်ခဲ့တဲ့ဆယ်ရက်အတွင်းဒီကုန်းတင်လေယာဉ်တွေနဲ့တခြားလေယာဉ်တွေတော်များများဟာလီဗျားနိုင်ငံ ုပ်ခဲ့ဆိုတာလေ့လာမိကြောင်းလေပြားနိုင်ငံဆိုင်ရာကုလသမဂ္ဂမစ်ရှင်အဖွဲ့ကညင်ညာချက်ထုတ်ပြန်လိုက်ပါတယ်အခုလိုဆက်ပြီးတော့ချိုးဖောက်နေတဲ့အပေါ်မှာကုလသမဂ္ဂမစ်ရှင်အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ချင်းအဖြစ်လေပြားနိုင်ငံအတွက်မှာစစ်ပွဲတွေပြန်ပြီးတော့အရှိန်ဟုန်မြင့်လာမယ်လို့ပြောလိုက်ပါတယ်ဗာလန်နီလာကမှာပါဝင်တဲ့နိုင်ငံအတော်များများကိုပြစ်တင်ရှုတ်ချထားပေမဲ့ဘယ်နိုင်ငံဆိုတာကိုတော့ထုတ်ဖော်ပြောဆိုထားခြင်းတော့မရှိပါဘူးခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတန်းကျော်အသက်ခံခဲ့ရတဲ့ပိုလန်နိုင်ငံကအော့ရှဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုအော့ရှဝစ်ဘီကာနူးကထိမ်းအမှတ်ပြတိုင်နဲ့ကမ္ဘာအနှံ့မှာဇန်နဝါရီ29ရက်နေ့ကျင်းပသွားဖို့ရှိပါတယ်အခမ်းအနားမှာနိုင်ငံပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွင်အသက်မတည်လွတ်မြောက်ခဲ့တဲ့ဂျူးတွေစုဝေးတက်ရောက်မှာပါအော့ရှဝစ်အကျဉ်းစခန်းလွတ်မြောက်ခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ပွဲမှာအသက်မတည်လွတ်မြောက်ခဲ့သူတွေကသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေမှာဖြစ်ပါတယ်ဂျာမနီနိုင်ငံအက်ဆန်မြို့မှာတော့ဂျူးတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ Holocaust အောက်မေ့ပွဲအဖြစ်အသက်ရှင်လွတ်မြောက်သူတွေရဲ့ပုံတွေကိုဓာတ်ပုံပြပွဲမှာခင်းကျင်းပြသထားပါတယ်နာဇီအကျဉ်းစခန်းမှာထိမ့်သိမ်းခံခဲ့ရမှုတွေအကျဉ်းသားအတော်များများသူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ပြီးတော့မဆက်ဆက်နိုင်သေးပါဘူးဒါကြောင့် Sham Olam အောက်မေ့ပွဲစင်တာကသိပ္ပံပညာရှင်တွေကတော့လူနာရဲ့မျက်နှာကိုဖတ်နိုင်တဲ့ခင်မီနီးပညာသုံးမျိုးသူတို့ကိုကူညီဖို့ကြိုးစားနေပါတယ်အော်ရှဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တာ85နှစ်ရှိပြီဖြစ်တဲ့အတွက်ဒီနှစ်နှစ်ပတ်လည်အထိမ်းအမှတ်ဟာအသက်မတည်ကျန်သူတွေအများဆုံးလာရောက်စုဝေးတဲ့နှစ်လည်းဖြစ်လာနိုင်ပါတယ်တနင်္ဂနွေနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်ရဲကစစ်ပေးရှောင်စခန်းတွေရဲ့လုံခြုံစိတ်ချရမှုအခြေအနေကိုကြည့်ကြရမှာပါ။ရခိုင်ပြည်နယ်မြေပုံမြို့နယ်ကစညင်းစစ်ပေးရှောင်စခန်းကိုမနေ့ညကစစ်တပ်ကလက်နက်အင်အား3ဝင်ရောက်ဖျက်ဆီးပြီးစစ်ပေးဒုက္ခသည်တွေကိုနေခွင့်မပေးဘဲလုံခြုံရေးတင်းကျပ်ထားတယ်လို့မြေပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါရတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ကစေမြို့နယ်မှာဒုက္ခသည်စခန်း90ကျော်ရှိလာနေပြီးဒုက္ခသည်ဥယျာဉ်ကလည်း 36,000 ကျော်ဖြစ်နေပါပြီ။စားနပ်ရိက္ခာနဲ့နေကြအခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အထူးသဖြင့်အသက်အန္တရာယ်လုံခြုံမှုမရှိတဲ့အခြေအနေဟာအတော်ဆိုးရိမ်ကြီးဖြစ်လာနေတဲ့အကြောင်းကုညီကယ်ဆယ်ပေးနေသူတွေကပြောကြပါဗျ။ဒီအကြောင်းမဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခသည်ကတသိန်းကျော်အထိရှိလာနေပြီးတော့ဒီစစ်ဘေးပြည်ပခန့်တွေအတွင်းမှာမတင်ငါမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေရှိပါတယ်။ဒါကြောင့်မလို့ရသားပြည်သူတွေအတွက်ဆူဆူဝါဝါလုံခြုံမှုမဲ့နေတဲ့အနေထားပါ။တိုက်ပွဲတွေပြင်းထန်နေစေဖြစ်လို့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပေမဲ့စစ်ဆောင်ပြည်သူတွေကိုအာဏာပိုင်စစ်တပ်ဘက်ကလက်နက်အင်အားသုံးဝင်ရောက်စီးနင်းပြီးဒုက္ခသည်တွေကိုနေခွင့်မပေးဘဲနှင်ထုတ်တဲ့ဖြစ်ရပ်မနေ့ဇန်နဝါရီလ25ရက်နေ့ညကမြေပုံမြို့နယ်စစ်ရင်းကဒုက္ခသည်စခန်းတစ်ခုမှာဖြစ်ပွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါရတယ
်။မနေ့ညပေါ်25ရက်နေ့ည7နာရီလောက်မှာအတက်မတော်စစ်ကြောင်းတစ်ခုကဝင်လာပြီးတော့တနက်ပြစ်ပေါက်ပြီးတော့ဝင်လာတယ်လို့ပြောတယ်အပြိုမအိမ်မရွာသားတွေကိုစုခိုင်းတယ်ပေါ့နော်။တနည်းအားမစုခိုင်းနဲ့။အပြိုတဲတွေကိုချက်တယ်။အဲမိရှိုးရယ်။အဲနောက်ပြီးတော့ရွာသားတွေကိုဒီမှာမမြင်သင့်ဘူး။ဒီနေရာမှာစခန်းချရမယ့်နေရာမဟုတ်ဘူး။အဲ့နောက်ဆံတွေ့ရင်ဘာလို့မညာလို့မလဲဆိုပြီးတော့ချင်းချောက်ပြီးတော့ပြောတယ်လူ။အဲအဲဒီလိုဖက်ကရွာသားတွေကကျွန်တော်ကိုပြင်းပြရအောင်ရနော်။အဲဒီလိုကလည်းဘယ်နှဖက်ကြားမှာမြည်စားပြီးဖြစ်နေတဲ့ဒုက္ခတွေတွေကပြည်ပြရလည်းမြည်မရှိတော့ဘူး။ကျွန်တော်တို့ဒုက္ခရောက်နေကြတယ်ကမပြည့်မစုံနဲ့။အဲ့လိုရှင်ဒီမှာဒီလိုဖြစ်တာကတော့ကျွန်တော်တို့လူစုအကြီးတန်းတယ်လို့ကျွန်တော်မြင်တယ်။တော်ဝမဲလို့မြင်တယ်တော်ဝရှိတဲ့တမတော်ကိုယ်တိုင်ကအဲ့ဒီအမိခါရင်ဖြစ်အောင်ပုံဖော်နေတယ်ဒုက္ခရောက်အောင်ကြိုးစားနေရဆိုတဲ့သဘောမျိုးကိုကျွန်တော်မြင်ရတာပေါ့နော်အဲ့အဲ့လိုမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်တို့ဘက်ကတော့အသုံးသတ်ပါတယ်ခင်ဗျာနော
်မြေပုံမြို့နယ်စင်းင်းဒုက္ခတဲ့စခန်းတာဝန်ခံကိုမိုးဒီကလည်းစခန်းတာဝန်ခံဖြစ်တဲ့သူကိုစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကမေးမြန်းစစ်ဆေးမှုတွေနဲ့စခန်းကိုမီးရှို့ဖျက်ဆီးသွားတဲ့အနေအထားအခုလို VOA မြန်မာပိုင်းကိုပြောပြပါတယ
်ည7နာရီဝန်းကျင်လောက်မှာအဲ့ဒီဗမာစစ်ကြောင်းကနေပြီးတော့ဝင်လာတဲ့ခါကျအဲ့ဒီစခန်းနဲ့တဖာလုံးလောက်ကြာသူတို့ဟာတင်းနဲ့တကောရမ်းဖောက်ပြီးတော့ပြစ်ဖောက်ပြီးတော့ဝင်လာတယ်အင်အားကတော့200နီးပါးလောက်ရှိပါတယ်ခင်ဗျာ เอ้ยอันนี้นี่บิดอจันทร์เราดีอันนี้บิดอจันทร์เราสังขารวินาเลยจันทร์เราอันนี้บิดอไอ้มาอายุขันมาเนี่ยจันทร์เราไอ้เนี่ยเลยครับเนี่ยเอ้ยเราจันทร์เราโน่เลยให้ลูกท่าสูงเลยจันทร์เราโคบิดอปีงเราโชว์เลยครับเนี่ยเอ้ยอันนี้ก็จันทร์เราเนี่ยไอ้ยุ่งขันมาทางเนี่ยว่าดูท่าบิดอทางเนี่ยเราจันทร์เราไอ้เนี่ยมีพระก็ไล่สวีดอจันทร์เราเซบิดอโคเลยไอ้ที่เอ็มมาสังขารยายสาวชายไอ้ที่เกิดที่สังขารเนี่ยมาชี้เจ้าลูกเด็กก็ช่วยท ตัวตีหน้าทำไม่ปิดเลยเออเราปิดจอจะน้อยนี่เราเอามาดูว่าบาดเจ็บเลยสิเราเปล่าเปล่าเลยครับเนี่ยอ๋อไม่รู้ดีเนี่ยมันเนี่ยเดี๋ยวนี้เราดูว่ามีคนปิดอะไรไม่รู้ดีเนี่ยมันนี่เราไม่รู้ไม่รู้มันแน่ใจดีเนี่ยมันไม่รู้ใช่ไหมไม่รู้กลัวลงไปแต่เปล่าเลยไหมเออเราสูบเราเปล่าเลยเออเราจะน้อยเราคุยดีมากยิงอาสูงเลยจะน้อยดีดีว่านี่เราหายแล้วใช่ไหมครับที่ไปถวายเด็กอ่ะคุณเออเราตัวเปล่าเลยเจ้าเปล่าเลยเทวดาตัวใหญ่ ကျွန်တော်တို့ကလည်းဒီခဏပြီးတော့အဲ့မှာဂျာကြီးတင်းမှာမို့ထားတဲ့အဲ့ဒီအမှုကတော့သူတို့အဆွဲပြီးတော့ကားလိုက်မှပြီးမှသူတို့မီးရှို့ပလိုက်တာပြအခုတည်းကအဲ့ဒီမီးရှို့ထားတဲ့ဟာရှိပါသေးတယ်ဒီအနည်းနာမှာတိတ်ပွဲတဲ့ခြေလို့ကျွန်တော်တို့ရောမီကိုအားထားပြီးတော့လာတာအဲ့ဒါကိုသူကအဲ့လိုမျိုးလာပြီးတော့ချင်းချောက်တယ်ဆိုတာတော့ဒါကတော့ကျွန်တော်အမြင်ပြောရရင်အကျန်းဖက်ဆန်တယ်လို့ပြောချင်တယ
ဒီကနေ့ရှိသူတွေကိုဗီအိုအေကဆက်သွယ်မေးမြန်းမိမယ်ဆက်သွယ်လို့မရပါဘူးရခိုင်ပြည်နယ်တွင်းကဆစ်ဖြစ်နေတဲ့မြို့နယ်ဆယ်မြို့တွေကစခန်း90ကျော်ကဒုက္ခသည်တသိန်းကျော်ရဲ့လက်ရှိရင်ဆိုင်နေရတဲ့အနေအထားဒုက္ခသည်တွေအသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတော့ဆစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုယ်စားလှယ်
ซึ่งก็รอซึ่งยากก็รอแต่เป็นเนี่ยชาวทองเนี่ยชาวที่สิริพิบาลเนี่ยแต่ปุ๋ยเนี่ยชีวิตที่ได้ชีเอ็นนับปีประมาณนับเป็นสิ่งเจ้าเนี่ยอะไรเป็นมาจากคณะสิ่งเจ้าลูกชาสิ่งลูกชาบุญในชีวิตเนี่ยอะไรมาจากรอดูดีก็รอเลยว่าโซ่จะเป็นยังไงจะยาบาลเนี่ยตัวว่าแต่วันนี้ก็เลยไปทำให้คนยิ้มอ่ะพี่สมัยเด็กขามาตัวนี้เสียมางาจ้าที่ชาชาอะไรชีเอ็นที่ชาอะไรชีเอ็นนี่ที่ขาดมาจากรอ
ดีมันจะขนาดตัวเลยเต็มตัวเพราะก็แต่ในพื้นที่เราแต่เพื่อนในงานเจ้าเนี่ยมาเลยจริงๆเนาะนับดูดูค่ะที่ไม่คุยแล้วบ่เนาะมันจะมันจะเจ้าเนี่ยมาเลยตัวเราพี่ดูดูยังลงจมูกอ่ะรอรอเลยว่าอันนี้นี่เรื่องชีวิตมาชีวิตมาเลยเสบวยจะเอาแต่ลูกพี่เนี่ยอะไรใช่คุณลุงลงจมูกแม่นี่เรื่องนี้ทารีประมาณรู้จะใครพี่เนี่ยเรื่องอ่ะพี่ดูดีจวนในงานเราจวนลงจมูกเอกาเวปีว่ารู้สวยจะเอาไว้ชีวิตตัวเราก็ลดดอกกุ้งเลยด้วยเนี่ ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ website တော့မှာဖြစ်ပါတယ်။ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VUE mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone မျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VUE Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဒီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။ဒီရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။အခုထားမြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးနေတယ်ဆိုတာကိုပြောပြပါမယ်။ထားမြန်မာနယ်စပ်မဲဆောက်မြဝတီနှစ်နိုင်ငံချစ်ကြီးတရာမှာဝင်ထွက်နေကြတဲ့တရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေကိုကိုရိုနာဗိုင်းရပ်စ်ရှိမရှိဒီကနေ့ဇန်နဝါရီလ26ရက်နေ့ကစပြီးတော့စစ်ဆေးနေပါပြီ။ထားမြန်မာနယ်စပ်ကရင်ပြည်နယ်တွင်မှရွှေကုတ်ကိုမြို့ကိုတည်ဆောက်နေပြီးအဲ့ဒီမှာနိုင်ငံခြားသားတရုတ်နိုင်ငံသားတွေအများပြားဝင်ထွက်နေတာကြောင့်လည်းအခုလိုအဓိကထားဆစ်ဆင်းနေတာလို့သိရပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။တရုတ်ပြည်ကနေစတင်ကူးစက်လာတဲ့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတိုးလာနေတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်မပြတ်ပွားရေးလုပ်ငန်းတွေကိုအရေးပေါ်လှုပ်ဆောင်နေတာပါ။ဒီကနေ့မနက်ပိုင်းကစတင်ပြီးမဲဆောက်မြို့ထက်ဆိုင်လူဝတ်ကထိုင်းမြန်မာချစ်ကြည်တရားအမှတ်၁မှာစစ်စစ်မှုနဲ့ကာကွယ်ရေးပညာပေးရေးလုပ်ငန်းတွေကိုကျမရေးဝန်ထမ်းတွေကလှုပ်ဆောင်ပေးနေပါတယ်။ထိုင်းမြန်မာနယ်စပ်ကမြန်မာအလုံသမားရေးလှုပ်ဆောင်နေတဲ့မြန်မာပြည်ရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပြပါတယ်
။ထိုင်းမကျန်းမဲဆောက်နဲ့မြန်မာကျန်းမြောက်ဒီမှာဒီကျမရေးဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့တရုတ်ပြည်ဝူဟန်မြို့မှာဖြစ်တဲ့ဗိုင်းရပ်စ်ပိုးတစ်မျိုးကြောင့်လူအသက်ဆုံးရှုံးမှုတွေဖြစ်ပေါ်လာတဲ့ပတ်သက်ပြီးတော့ဖွေးပူပါမှုတွေဖြစ်ပြီးတော့
ไอ้เที่ยวไหนกันล่ะดิวเที่ยวเดียวล่ะเด็กเที่ยวกบาลเล็กที่ตัวเอเดียวซีซีมือเดียวเนี่ยทุกทีเนี่ยไทยเมียมาไม่ไงงานชีวีจะรับเทเดอมาเด็กชีวีจะรับเนี่ยยาวีมีมาชีเดเที่ยวมีมือเดียวก็ต้องใส่เลี้ยงดูไล่ละซีซีดำไทยเมียมาเนี่ยจะมาหรอวูฮันโคโรนาไวรัสที่ดูดีมาตัวยาดีไปไหมไทยสู้ยาหนีเนี่ยยอกามาเปียบว่าละเอาเนี่ยจะติดตามมาทุกซีซีเนี่ยทาร์ชีบีซีซีเนี่ยเจ้าแม้สามีกูที่เนี่ยยาวสีละเลยไทยจะมาอีดูเว ไทยนั่งเงาโควิดไวรัสเนี่ยปัจจัยปีพศสามนี้เว้ยโยกาไต่เชื้อลงเงินดีกว่าเยี่ยบลูกสาวนี่ละบ้าทุกทีไทยมีมาเนื้อจักรวิญญาณอะไรเดี๋ยวนั่งเงาดาริกูจะมาอีสิสิปีเรื่องสามมือเรื่องลูกเป็นนี่บ้าเลยสูบีไม่สามมือกูยาวสีละเลยจะมาอีดูเองจีก้าทบพบเจ้าสุดท้ายเลยทุกทีเดี๋ยวนี้ติดกูกาละมาไทยเนื้อจักรนี่เนี่ยมันนั่งเงาแบบกูกู้ด้วยไม่เดี๋ยวนั่งเงาดาริเนี่ยกบาลเล็กที่ด้วยละมาก้า ยามานั่งงานดาริกูบ้าแล้วว่าก็สิ่งที่มันตัดสินได้ปุ๊บเจนั่งกันเลยอ่ะสกินแพทย์สิ่งที่สิ่งนี้สิ่งนี้บ้าเลยนักข่าวเนี่ยประจำอากาศวันนี้ต้องบุเล็ดตันสิ่งนี้สิ่งนี้ก็ต้องจับบุเนี่ยหูงานโควิดไวรัสยกับปีนี้ไปสารนี่กูทั้งจะมาอยู่นั่นนี่ก็เดี๋ยวเนี่ยทั้งบ้านทั้งยูเนี่ยพี่วันนี้จะบ้าเลยใช่
ไม่มาจะพิจารณาว่าใช่คุณตาบ้าป่วยจิตใจจังกูจะพิจารณาไปว่าไหมพลาสติกไม่ด้วยเนี่ย กบ่ายตมอดียาเยดูกอเมียโซนยินยันสิเรนในงานดูเรมาอาเชตังอาชาในงานดูกาอธิกาปานีเรจังกบ่ากุลาตมกาพ่อเสียมันเนี่ยนางใบงาทบยันเนี่ยเสียงคาซามาเบียวทาวาเรนี่มาเอ็นยิ่งไทยเนี่ยเตียวในงานดูมารอพลาสติกไม่ชอบใช้โลชามุเพียพลาสติกจะสิ่งที่ชูต้องสมุนเนี่ยทั่วโลกมือกูดินเนี่ยสามาเวกันแต่ทาวาเร ยามานั่งงานมาอยู่พลาสติกต้องสมุนเนี่ยพัตตลูเพื่อแต่งตาที่โลกอันนี้เลยลูรู้ยังปูบางป่าเวมุพลาวชีเดเลสรากูนั่นเราก็ซื้อที่เต็มจากทาวาเลยเช่กบ้านในงานนี้เลยยามานั่งงานมาเลยพลาสติกไม่พิจารณาจีทัวร์ลานี่เดือดลุ่มอุปสรรคที่จะช่วยเปลี่ยนปกติกับการกบ้านในระหว่างอันนี้แต่อาเดียร์ไล่ปีรอบพิเศษเป็นอะไรอันไม่เกี่ยมีแต่เช่นตายลาปาเซย์ยูเอชเน่ยามานั่งงานมีจีตอมยามาอันไม่เกี่ยวอยู่โลชามูเรลูนี่จะเรียกเพื่อนมา
คลิ้นยังงงพ่อจะกู้เสียทุนอ่ะอเมริกาตั้งนานเนี่ยพัตตาลูรู้ยังป่าวเมืองกูคุโรชิมพิอาวาเลยยังงงว่าส่วนใหญ่ดีก็ช่วยจีอาร์มาเลยดีไม่เคยใช้เลยนะจีดาร์มีชีวิตก็รู้ดีก็ช่วยจีอาร์มาพัตตาลูก็ดีไม่เนี่ยพัตตาลูก็ดีจีอาร์มีชีวิตเนี่ยไล่ไปเลยไม่เล่นอะไรเลยที่บ้านคือตรงนี้เป็นยังไงเนี่ยอาการเป็นยังไงเป็นยังไงนั่นเลยเนี่ยเวสต์ยาเลยดูยาเลยที่จะดังเลยเอาไว้เลยจะได้มีจ้าเลย
ยามาเองเนี่ยจะรู้ว่าดีอาร์วีวัฒน์ที่จะดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอาร์ดีอ
Sermu Shotaye at Tipina Pirare, Pupang Pawin Muri Shibimelo, Jane, Taman Lelo Lesa, Pidure in Negaro, Plastic Asato, Tomame Pisirim Shira, Mati Namalera Murishine de Relo, Losha Techua Turiga Piovare, Tikisana Patapiro, Luruga, Jeje Pimia Pawin Lapo, Gozia, Tonga, Kulu, Taito Mare.
ဟုတ်အဓိကတော့ကျွန်တော်တို့ကဒီကာထာနာတွေအူတွေကိုအဆီဒီလေးနဲ့ပြင်ရတယ်ကျွန်တော်ကဆောင်ရဲ့အတွင်းလေအဆေးရဌာနအနေနဲ့ပေါ့နော်ကျွန်တော်တို့ဒီကျွန်မအဆေးဒီအနေနဲ့ရတယ်ဒီလိုတွေတွားပြီးတော့အဲဒီကျင်းချင်းကြီးရဲ့ဆောင်ရဲ့အားလေးလုံးတဲ့အနေနဲ့ပြင်ရတယ်ဒီကဒီအဆေးရတစ်ခုရဲ့ဆောင်ရဲ့အနေနဲ့ရတယ်ဒီလိုလူကြီးကအဆေးဒီရဲ့ဆောင်ရဲ့အနေနဲ့ရတယ်အဲဒါမျ
plastic egg sato pi piantong lu yare wune chotare egg dwe swim ni lure pisirune lotare zewe egg dwego tabi bare. American and British lo nangan jiru apawin nangan de chomaro zewe durego plastic egg po kaotani tong mare. Myanmar-nga zewe senare maro plastic egg po kaoyura myo mtwe ya bu lo Yangon myokhan ma chuchu le nga pyo bare. Mandalay myo ga satauk sai ne coffee sai ne ma le plastic sato phit pho bu re plastic egg dwe niya ma sekku bu re niya yu la de lo Mandalay myokhan ain shin ma tu phit de nan tin ne aung ga pyo bare.
ไม่ใช่ใส่ในใจใช่แต่ก็ไม่ค่อยสักกูเลยอ่ะโอ้สักกูนี่เนี่ยก็ต้องมีจ้าเลยอะไรแบบยังไงเนี่ยบอกมองในใจแค่ไหนเนี่ยโหอะไรสักกูนี่เนี่ยก็เชื่อละส่วนเลยไอ้กาแฟตอนนี้เราให้ป้าเสกงว่าสักกูเลยเนี่ย
အဲ့လိုဖြစ်ပေါ့အဲ့လိုလူကလည်းဟိုပလတ်စတစ်နဲ့ချဲတောင်းရင်းကစားဖြစ်တယ်လို့ဘာလို့များလို့အဲ့လိုမျိုးတွေလည်းရှိတယ်ကြာတယ်လို့ထင်တာပေါ့နေ့တူကရက်ွက်ထဲမှာဈေးဝယ်ကြတဲ့အင်ရှင်မတွေအနေနဲ့ကတော့အသားငါးလို့ညီးပြီးတော့ဆူဆူတဲ့ဟင်းချက်ဆရာတွေကတော့ပလတ်စတစ်အိတ်တွေနဲ့ပဲထည့်နေရသေးတယ်လို့ပြောပါတယ်အမိုက်တင်းစီမှုစနစ်တကျမရှိတယ်မြန်မာနိုင်ငံမှာနေ့စဉ်အမိုက်တန ပြည်ထောင်စုကိုမြေပမာဏတဝက်ကျော်ဟာတရုတ်နိုင်ငံအပါအဝင်အင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်နဲ့ထိုင်းနိုင်ငံတွေကဖြစ်ပါတယ်အချိန်ဟုန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာနေတဲ့တရုတ်နိုင်ငံရဲ့စားသုံးသူတွေကြောင့်လဲစွန့်ပြစ်အမိုက်ပြဿနာတွေကထင်မှမထားနိုင်လောက်အောင်ကြီးမားလာတာပါ 2023နှစ်အမိုက်တန်ချိန်1500လောက်ထွက်မဲ့သဘောပါ လူရေ 640 တန်းချော်ရှိတဲ့အရှိတောင်အာရှဆယ်နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံအတော်များများမှာအမိုက်တွေကိုစနစ်တကျဆမြုပ်စားခွဲပြီးတော့စွန့်ပစ်တဲ့စနစ်ကောင်းကောင်းမရှိကြသေးပါဘူး။တိုးပွားလာတဲ့လူရေနဲ့အတူဖွဲလို့အားတွေပါမြင့်တက်လာခဲ့တဲ့အတွက်အဲ့ဒီကထွက်လာမဲ့ပလတ်စတစ်အမိုက်တွေကြောင့်ရေနေသတ္တဝါအပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်မဲ့အရေးရှင်လေးစရာပါ။တကမ္ဘာလုံးနဲ့ဆ င်းပြောကြားထားပါတယ်ရှင်
နာလာပြပြသွားတာပါရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်မှုတွေမှာတော့မြန်မာဒီမိုကရေစီရည်စွယ်ရေးကံပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်နိုင်ပါတယ်လိုင်းဒိုမီတာ2532 50လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမရှင်
ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း 2000 လောက်ရှိဖြစ်တယ်လို့လည်းဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသေချာမသိရသေးကြောင်းတရုတ်မျိုးသားချက်မှရေးဝန်ကြီးမာရှောင်ဝေကဒီကနေ့ပြောပါတယ်။ဒီဗိုင်းရပ်စ်ရောဂါပြိုးချိန်ကတရက်ကနေ14ရက်ထိကြာနိုင်ပြီးတော့ဒီအချိန်တွင်းမှာပိုပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာပိုပြီးတော့တိုးလာဖို့ရှိတယ်လို့လည်းပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူ688ယောက်ကိုစနေနေ့ကထပ်ပြီးတော့တွေ့ရှိခဲ့တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။တောက်ကြနေကဒူရီနိုင်ငံအရှေ့ပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်ခတ်ရာကတည်ဆုံမှုရေအတွက်ဟာဒီနေ့ဆိုရင်31ယောက်ထိရှိသွားပြီဖြစ်ပါတယ်။အခုထိတော့ငရင်ကျောက်ထိခိုက်ဒဏ်ရာသူ1600ကျော်ရှိပြီးအဆောက်အဦပျက်စီးတွေအောင်ပိတ်မိနေသူတွေက45ယောက်ကိုကယ်ဆယ်ရေးဝန်ထမ်းတွေကယ်ထုတ်နိုင်ခဲ့တယ်လို့တူရကီသမ္မတရေဂျက်တာယီအာဒိုဝါကဒီနေ့အစ္စမိုးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားခဲ့ပါတယ်။အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းမှာမဟုတ်ဘူးလို့သမ္မတထရမ့်ကစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။အမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အမေရိကန်ဘက်ကဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရမယ်လို့ဤရန်နိုင်ငံရေးဝန်ကြီးကပြောဆိုခဲ့တဲ့အပေါ်မှာသူကအခုလိုတုံ့ပြန်ရေးသားလိုက်တာပါ။ဤရန်နိုင်ငံရေးဝန်ကြီးမိုဟာမက်ဂျာဘတ်ဇာရက်ကအမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်လို့ဆန္ဒရှိမယ်။ပိတ်ဆို့ရေးယူတာတွေကိုဖယ်ရှားပေးမှဖြစ်တယ်လို့တောက်ကြနေကတွေ့ဆုံမေးမြန်းမှုတွေမှာပြောခဲ့ပါသေးတယ်ခင်ဗျာ
။တနင်္ဂနွေညနေခင်းထိတ်တဲရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။ခုညနေစီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။နောက်9နာရီကြာရင်တခါထပ်ပြီးတော့လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြအောင်ပါရှင်။သရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.
Thank you.